နိုင်ငံရေးဆက်သွယ်မှုများသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းမှတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့စာတစ်ခုမှာဗုဒ္ဓယူပွားတော်လို့ဖော်ပြထားတဲ့ပကြီးကားတစ်ခုနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေချိန်မှာအမျိုးသားရေးဝါဒီဦးဆောင်ဆရာတော်တစ်ပါးကတန်ယုံကိုတရားစွဲမယ်လို့ဆိုပါတယ်American တန်ယုံဘက်ကဒီ post ကိုလူမှုကွန်ရက်ပေါ်ကနေပြန်ဖြုတ်ချထားတယ်လို့ဒီပေါ်ပြချက်ဟာဘာသာရေးရာထိခိုက်စော်ကားလူတွေသဘောမဟုတ်ဘူးလို့ဖြေရှင်းချက်ထုတ်ထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းတွင်တော့ကိုထဲအောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာ American တန်ယုံလူမှုကွန်ရက်စာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပကြီးကားကိုမြို့နှာခေါင်းစီးတက်တဲ့ပုံတင်ခဲ့လို့မကွေးတောင်းတဲ့ဆရာတော်က American တန်မကြီးပါဝင်ပကြီးဆရာနဲ့လူမှုကွန်ရက်မှာတင်ခဲ့တဲ့လူတွေကိုတောင်လာညွှန်းနှံ့စီမှုနဲ့တရားရုံးဥတိုက်လျှောက်သွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့မကွေးတောင်နဲ့ဆရာတော်ဥပမောခကအခုလိုမိန့်ပါတယ်
။အဲဘုန်းကြီးတို့ရဲ့ဗုဒ္ဓဘုရားပုံကိုအသက်ရှူပြည်လာဉာဏ်မှာတတ်ထားရဲ့အဲဒီဉာဏ်မှာတတ်ထားတဲ့ပုံဟာမင်းမသားတို့ဒီအောက်ခံပုံရဲ့မှားနိုင်တယ်ဒီလိုရာပွဲရာကိုမဆောင်ဘူးမတမာဘောအကြံဆင်အဲဗုဒ္ဓဘာသာကိုကျိုးနွားအောင်လှုပ်ဆောင်နေခြင်းကြောင့်တရားတော်မှအမေမြန်မာနိုင်ငံဆိုင်ရာအမေရိကန်ဗာမသကောမာတီကျင်းနဲ့သကောမာတီကျင်းနဲ့တကဝါအဲဒီပကြီးသားကိုဆွဲတဲ့ပုဂ္ဂိုလ်အဲအွန်လိုင်းမီဒီယာကိုတင်သောပုဂ္ဂိုလ်တို့ကိုမနက်ပိုင်းကဆယ်နာရီမှာကမာရွတ်တရားရုံးမှာဥတိုက်လျှောက်သွားမှာပ
ါအခုလိုတရားရုံးဥတိုက်လျှောက်တာဟာသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေပြင်တာနာရေးဝန်ကြီးဌာနကမတားမိတဲ့အတွက်ပြုလုပ်ရတာဖြစ်တယ်လို့လည်းဆိုပါတယ်တရားရုံးကိုဥတိုက်လျှောက်မယ်တရားလူဆရာတော်ဥပမောကဘက်ကတော့တောင်းပန်မယ်ဆိုရင်ခွင့်လွှတ်ပေးမယ်လို့ဆိုပါတယ
်တောင်းပန်တဲ့နေရာမှာပြင်းတောင်းပန်ဖို့လို့မြမအသံရင်းပါဇာနေရီကနေပြီးတော့တောင်းပန်ရင်ဘုန်းကြီးတို့ကကျင်းနှံ့နိုင်ပါတယ်နိုင်ငံချစ်ကြည်ပြပြမဲ့အရေးတွေကိုလည်းပဲဘုန်းကြီးတို့မလိုသားပါဘူးတဦးနဲ့တဦးအမုန်းပွားမှာလည်းမလိုသားပါဘူး
တော်မင်းရှင်နေလာနေဥပဒေထောက်ကူပြီးဆိုဥပဒေအကြီးကြီးကတော့မေဂန်တန်မကြီးကိုတန်တမာကြီးလို့ခွင့်သဘောတူရတဲ့ကတရားစွဲစီလို့မရဘူးလို့ဆိုပါတယ
်တာမတ်ကြီးကတန်တမာထောက်ခွင့်လာတာပဲပုံကိုဖြစ်တဲ့တော့မလို့တာမတ်ကြီးကိုတရားစွဲလို့မရပါဘူးခင်ဗျာတရားရုံးကလည်းလက်ခံလို့မရှိပါဘူးအဲ့ဒါတော့အသေးချပါပဲခင်ဗျာတရားဥပဒေကမှန်တယ်ဆိုရင်တရားစွဲခွင့်တော့ရှိပါတယ်အဲ့တော့တရားစွဲအရှင်မော်လီစွဲအရှင်ပေါ်ပေါက်တယ်ဆိုရင်ဆိုတာတာမတ်ကြီးတန်တမာကြီးလို့ခွင့်ပေးထားတဲ့ပုံကိုလည်းဖြစ်တယ်ဟုတ်ဒါလည်းပို့စာနေပြီးတော့ဒီကနေ့မှာဒီနေ့ကလည်းအဲ့ဒီကူလည်းဖေးချလိုက်ပြီးဖြစ်တဲ့ကြောက်ကိုဒီပေါ်မှာတရားစွဲသူကအကြောင်းမပေါ်ပေါက်တော့ဘူးလို့ဒီလိုတော့တော့ဒီလိုလေးစလို့ရတယ်အခုဒီနေ့ကတော့တန်တမာကြီးလို့ခွင့်ရတုံးကတရားရုံးကတောင်ဖေးချမှာပြီးတော့ပဲလက်ခံလို့ပြရအောင
်အမေရိကန်တန်ယုံဘက်ကတော့ဘာသာတရားတွေကိုထိခိုက်စေဖို့မဟုတ်ပဲတမာဝတော်ဝင်းကြီးထင်းထင်းကြီးအတွက်လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခြင်းကိုဖော်ထုတ်ပေးတာလို့တန်ယုံပြောခွင့်ရအာရာနီမန်နင်းကပြောပါတယ်
We've seen the news report and are following any ensuing developments. The United States respects all religions and cultures. This piece of art
American ပြည်အောင်လူဟာအလုံးတော်ကိုယ်ပြည်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားပါတယ်။အခုပြောနေတဲ့ပကြီးကားချက်ဟာကိုယ်အတိုင်းဝိုင်းတွင်လူ့ညဉ့်ညွတ်မှုမျိုးလိုကိစ္စရပ်ပြီးအပေါ်လူငယ်အမှုပညာရှင်တွေရဲ့ထင်မြင်မှုစကြက်တွေကိုထုတ်ဖော်ပြတာနဲ့နိုင်ငံအမှုပညာပူးပေါင်းဖလှယ်ရေးအစီအစဉ်တွေအများကြီးတွေကတခုဖြစ်ပါတယ်။အမေရိကန်တန်ယုံအနေနဲ့တတိကအောက်ဖြစ်အောင်လုပ်ဖို့ရည်ရွယ်ချက်မရှိပါဘူး။ကျမတို့အနေနဲ့ရွေးလက်စွာထုတ်ဖော်ပြောဆိုခွင့်အတွက်အခိုင်အမာရပ်တည်ကြပါလေ။မူလရည်ရွယ်ချက်ဖြစ်တဲ့ဒီပကြီးပြပွဲကနေတောင်ဝင်းချင်းထင်းထင်းကြီးပြဿနာတွေအတွက်ဆွေးနွေးစရာအကြောင်းအရာတွေထပ်ပေါ်ကောင်းထပ်ပေါ်လာလိမ့်မယ်လို့မျှော်လင့်ပါလေ။ကျမတို့အနေနဲ့အားလုံးတော်ကိုယ်ဝယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားတဲ့အကြောင်းထပ်လောင်းပြောရင်းနဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေအကြားချစ်ချင်ရင်းနှီးမှုတိုးတက်စေဖို့ဆိုတာကကျမတို့ရဲ့ရည်မှန်းချက်ပဲဖြစ်ပါရဲ့ရှင်
။အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံလူမှုကွန်ရက်ဆာမနာမှာမြန်မာလူမျိုးတွေရဲ့အတန်ကိုပေါ်ကျူးထားတဲ့ Inside Out အမေရိကန်ပကြီးပြပွဲကိုကြေညာတဲ့ဓာတ်ပုံမှာအခုလိုပုံတင်ပြီးလို့ဖြစ်ပါတယ်။ဓာတ်ပုံတင်ပြီးမကြာခင်မှာပဲတန်ယုံဘက်ကတော့ဖြုတ်ချခဲ့ပါတယ်။2015ခုနှစ်တုန်းကလည်း Big Gusto ဘာသာဟာဗုဒ္ဓရုပ်ပွားတော်ပုံမှာငကြက်တက်တဲ့ပုံနဲ့ကြီးညာမိလို့စိုင်းမန်နီဂျာဖြစ်တဲ့နယူးဇီလန်နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှစ်ဦးကိုတာဝန်ညှိုးနှိုင်းဆွေးမှုပုံမှာအပြင်ဒေသနာအမိန့်ကိုဖောက်ပြကျူးလွန်နေဆိုပြီးတရားစွဲဆိုခံခဲ့ရပြီးတော့ ထောင်နဲ့နှစ်နှစ်နဲ့၆လအမိန့်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ။